Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါအခုပဲကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီဗျာညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင်ကျမသင်္ကီထိုက်ပါကိုစုံမိုးကျော်နဲ့အတူသတင်းတွေပြောပြပါမယ်တရုတ်နဲ့အမေရိကန်စစ်ဖက်ဆွေးနွေးမှုဟာအမေရိကန်ကာကွယ်ရေးသုံးစိတ်တိုးမြင့်မှုတိုက်ဆိုင်နေတာဟာဆိုရင်သမ္မတဘိုင်ဒန်ရဲ့တရုတ်ရေးရာမူဝါဒရဲ့အဓိကချက်ကိုဖော်ပြလိုက်တာလို့သုံးသပ်သူတွေကရှုမြင်ကြပါတယ်အာဖဂန်ရဲ့လူသားချင်းစာနာမှုဆိုင်ရာအချက်အသေးတွေကိုအဖြေရှာရေး OIC American Russia နဲ့တရုတ်တို့ဒီကနေ့ပါကစ္စတန်မှာဆွေးနွေးကြဖို့ရှိနေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမကွေးတိုင်းကံကောမြို့မှာစစ်တပ်ကနေပြီးတော့အင်အားတိုးပြေလာတဲ့အတွက်ဒေသခံတွေနဲ့စည်ရေးတင်းမာနေပါတယ
်ဟုတ်ဒီနေ့ကတော့ကျွန်တော်တို့နေ့လယ်ပိုင်းတည်းကဒီညခကြီးရောက်မှာသူတို့ဒီဟိုဘောတော့တက်ဆက်ထားတယ်ပေါ့ကျွန်တော်တို့ဆယ်ဒီညခကြီးရောက်မှာပဲလို့ကျွန်တော်တို့ပြောလို့ရတယ်ဗျာ။ဟုတ်ဒီနေ့ခေတ်တပွဲရှိတယ်ဗျာကျွန်တော်တို့ဒီဟိုဆမ်မစ
်ဒေသခံတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့တူကရင်ပြည်နယ်လေးကော့ကိုဒေသရဲ့စီးရေးနောက်ဆုံးအခြေအနေကိုလည်းတင်ပြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ။
တရုတ်နဲ့အမေရိကန်စစ်ဖက်ဆွေးနွေးမှုနဲ့ဒီလအတွင်းကာကွယ်ရေးအသုံးစိတ်တိုးမြင့်မှုတိုက်ဆိုင်နေတာဟာဆိုရင်ဆွေးနွေးမှုနဲ့တိုက်ခိုက်ရေးအတွက်ပြင်ဆင်မှုကိုတပြိုင်တည်းဆောင်ရွက်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တရုတ်ရေးရာမူဝါဒရဲ့အဓိကအချက်ကိုဖော်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယုံကြည်နေကြပါတယ်။အမေရိကန်ထက်လွှတ်တော်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာမဲခွဲခဲ့တဲ့အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေ NDAA ဟာဆိုရင်ကာကွယ်ရေးအသုံးစိတ်ကိုဒေါ်လာ980ဘီလီယံအသုံးပြုခွင့်ပေးလိုက်တာဖြစ်ပြီးသမ္မတဘိုင်ဒန်ပန်ကြားထားတဲ့ပမာဏထက်25ဘီလီယံပိုများနေတာပါတရုတ်ရဲ့ချဲ့ထွင်မှုကိုထိန်းညှိဖို့ရည်ရွယ်တဲ့ Pacific Deterrence Initiative အတွက်ဒေါ်လာ 9.1 ဘီလီယံလဲပါဝင်ပါတယ်အမေရိကန် Indo-Pacific ကုကဲ့ရေးဌာနရေတပ်နဲ့လေတပ်ကကိုယ်စားလှယ်တွေနဲ့တရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့ရေတပ်နဲ့လေတပ်ကကိုယ်စားလှယ်တွေပြီးခဲ့တဲ့အင်္ဂါနေ့ကနေကြာသပတေးနေ့အထိအွန်လိုင်းကနေတွေ့ဆုံပြီးအာရှဒေသတွင်အငင်းပွားရေပြင်မှာဘေးကင်းစွာလှုပ်ရှားရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်အစိုးရဘက်ကတောင်တရုတ်ပင်လယ်ပြင်အတွင်းစစ်သည်မောဖြတ်တန်းသွားလာမှုကိုတစ်နှစ်ကို10ချိန်ထိ2019ခုနှစ်မှာတိုးမြင့်ခဲ့ပြီး2020ပြည့်နှစ်မှာလည်းဒီနှုန်းအတိုင်းဖြတ်တန်းခဲ့ပါတယ်။ဒါဟာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ရုရှားကနေအမေရိကန်ပြည်ထောင်စုကိုလုံခြုံရေးဆိုင်ရာကမ်းလှမ်းချက်တစ်ခုတင်ပြလိုက်တာဟာဖြစ်လာနိုင်ခြေရှိတဲ့စီးရေးဆိုင်ရာပဋိပက္ခတွေကိုနိုင်ငံရေးအရာဖြည့်ရှင်းမှုတစ်ခုဖြစ်လာအောင်အလှည့်အပြောင်းလုပ်ဖို့ကြိုးစားတာပဲဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒါဂါရှိုကစနေနေ့မှာပြောဆိုပါတယ်။ယူကရိန်းနိုင်ငံမှာရုရှားတပ်တွေအလုံးအင်းချထားတဲ့အတွေ့ယူကရိန်းကိုစီးရေးအရာဝင်ရောက်သိမ်းပိုက်မလားလို့အမေရိကန်နဲ့နေတိုးမဟာမိတ်ဆိုင်ရာစစ်ဖက်ဆိုင်ရာမဟာမိတ်အဖွဲ့တွေကစိုးရိမ်နေကြတာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ NATO အနေနဲ့ယူကရိန်းအပါအဝင်အရှေ့ဥရောပတစ်ခွင်မှာစီးရဲလှုပ်ရှားမှုတွေကိုရပ်တန့်မယ်ဆိုတဲ့တိကျခိုင်မာပြီးလိုင်းနာမှုရှိတဲ့တရားဝင်ဂရီကဝစ်ကိုလိုချင်တယ်လို့တောက်ကြနေတော့ရုရှားကပြောဆိုပါတယ်။စီးရဲနီလန်းအရာထိတ်တိုက်ရင်ဆိုင်မှုပုံစံကနေစီးရဲအရာလုံခြုံမှုရှိစေမဲ့နိုင်ငံရေးနီလန်းနဲ့ဖြည့်ရှင်းတဲ့ပုံစံကိုပြောင်းလဲဖို့အတွက်ရုရှားအစိုးရအနေနဲ့စကားပြောဖို့အစင်းသင့်ရှိတယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဂလတ်ဂိုကပြောဆိုတဲ့အကြောင်း Interfax သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုကူညီဖြည့်ရှင်းနိုင်မဲ့နိုင်ငံတွေရှာဖွေရေးအတွက်အစ္စလာမ်ပြည်ပပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်59နိုင်ငံအမေရိကန်ရုရှားတရုတ်နဲ့ဥရောပသမ္မတတို့ရဲ့ကိုယ်စားလှယ်တွေပါကစ္စတန်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ် တနင်္ဂနွေနေ့မှာကျင်းပမဲ့ဒီဆွေးနွေးပွဲကနေအာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအလင်းအမြန်ဆုတ်ယုတ်ချဆင်းလာပြီးစီးပွားရေးပြိုလဲသွားနိုင်တဲ့အလားအလာကိုထိမ့်ချုပ်ပြောင်းလဲနိုင်ရေးနည်းလမ်းတွေရလာဖို့ဆွေးနွေးပွဲတက်ရောက်လာသူတွေမျှော်လင့်ထားကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်အခု OIC ကဦးစီးကျင်းပမဲ့ဆွေးနွေးပွဲဟာဆိုရင်အာဖဂန်မှာတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းအကြီးဆုံးနိုင်ငံတကာဆွေးနွေးပွဲကြီးလည်းဖြစ်ပါတယ်။နိုင်ငံတကာအလှရှင်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂတို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ချာမှာဖြစ်ပါတယ်။တာလီဘန်ဆိုရရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအာမီယာခန်မာတက်ကီလည်းစနေနေ့ကရောက်ရှိနေပြီဖြစ်ပြီးအစည်းအဝေးတက်ရောက်လာသူတွေကိုအာဖဂန်နစ္စတန်နိုင်ငံမှာကျုံ့တွင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တင်ပြမယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ပါကစ္စတန်နိုင်ငံကရာချီမြို့စစ်မှုဆောင်ရဝင်းအတွင်းဘန်ယုံွယ်တစ်ခုမှာစနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်လူ၁၀ဦးသေဆုံးပြီးတော့၁၁ဦးဒဏ်ရာရခဲ့တယ်လို့ရဲကအတည်ပြုပြောဆိုပါတယ်။
တ
ောင်းရင်ကိုစုံစမ်းနေစေဖြစ်ကြောင်းနဲ့လူ၁၀ဦးသေဆုံးပြီးအနည်းဆုံး၁၁ဦးဒဏ်ရာရရှိသွားခဲ့ကြောင်းအကြီးတန်းပါကစ္စတန်ရဲအရာရှိဆာရတ်နဝတ်ရှိတ်ကပြောကြားသွားတာပါမြို့ရဲ့အငြင်းချင်းဆွပစ်ရာပိုင်လိုင်းတွေနဲ့ဓာတ်ငွေပိုင်လိုင်းတွေအပေါ်မှာတိဆောက်ထားတဲ့အတွက်ကြောင့်ဓာတ်ငွေယူဆိတ်မှုဖြစ်ပြီးပောက်ကွဲတာဖြစ်နိုင်ကြောင်းရဲအရာရှိကပြောဆိုပါတယ်ပောက်ကွဲမှုအကြောင်းရင်းကိုသေချာသိနိုင်ဖို့ကြွမ်းကျင်သူတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့လည်းရဲအရာရှိကြီးကပြောဆိုပါရယ်ပါကစ္စတန်ရဲ့အကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ Habit ဘဏ်ရဲ့ရုံးခွဲတစ်ခုမှာပောက်ကွဲခဲ့တာပါဘဏ်ရုံးအဆောက်အဦစိုးစိုးဝါးဝါပျက်စီးသွားတယ်လို့အနီးနားမှာရှိတဲ့ဓာတ်ဆီဆိုင်တစ်ဆိုင်လည်းထိခိုက်ပျက်စီးခဲ့ပါရယ်ဒါအပြင်အနီးနားမှာရပ်ထားတဲ့ကားတွေလည်းပျက်စီးသွားခဲ့ပါရယ်ခင်ဗျာ
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OE မြန်မာဘာအစီအစဉ်ရဲ့တင်းင်းခရီးနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကိုနိုင်ငံပေါင်း89နိုင်ငံမှာတွေ့ရှိနေရပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစနေနေ့မှပြောပါတယ်။ပြည်ပကနေအိုမီခရွန်ကူးစက်လာသူတွေတင်မဟုတ်ဘဲပြည်ရင်းမှာပဲကူးစက်မှုရှိနေတဲ့နိုင်ငံတွေမှာအိုမီခရွန်မျိုးကွဲနဲ့ပတ်သက်တဲ့ COVID-19 ရောဂါဖြစ်ပွားမှုဟာဆိုရင်တရက်ခွဲကနေ3ရက်တာအတွင်းနှစ်ဆဖြစ်လာနေတယ်လို့လည်း WHO ကစနေနေ့မှပြောပါတယ်။Delta မျိုးကွဲထက် Omicron တိုးပွားမှုကများလာတာကြောင့်ဒါဟာဆိုရင်မကြာခင်မှာ Delta မျိုးကွဲကိုလွှမ်းမိုးသွားပြီးအဓိကမျိုးကွဲဖြစ်လာမယ်အနေအထားလို့လည်း WHO ကပြောပါတယ် Omicron ကူးစက်မှုတွေအလျင်အမြန်တိုးပွားလာမှုဟာဆိုရင်ခန္ဓာကိုယ်ရင်းကိုယ်ခံစွမ်းအားကိုရှောင်ရှားနိုင်တာကြောင့်လားဒါမှမဟုတ်လည်းအရင်မျိုးကွဲတွေထက်ပိုပြီးကူးစက်မှုမြန်နေသလားဒါမှမဟုတ်လည်းနှစ်မျိုးစလုံးပေါင်းသွားတာကြောင့်လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်လက်ရှိ COVID-19 ကာကွယ်ဆေးတွေက Omicron မျိုးကွဲအတွက်ထိရောက်မှုရှိလားဆိုတာအပါအဝင် Omicron မျိုးကွဲနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးတဲ့အချက်တွေလည်းအများအပြားရှိနေပါတယ်။ Omicron မျိုးကွဲကြောင့် COVID-19 ရောဂါဖြစ်ရတဲ့လူနာတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးလည်းခိုင်မာတဲ့အချက်လက်တွေမရှိသေးဘူးလို့ WHO ကပြောပါတယ်ရှင်။
ဟောင်ကောင်မှာဥပဒေပြုကောင်စီရွေးကောက်ပွဲကိုဒီဇင်ဘာလ19ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာတရုတ်အစိုးရကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းပြီးနောက်ရွေးကောက်ပွဲဆိုင်ရာစနစ်တွေမတည်မငြိမ်ဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးပြန်လည်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။တရုတ်အစိုးရကဟောင်ကောင်ရွေးကောက်ပွဲပုံစံအသစ်ကိုပြဋ္ဌာန်းလိုက်ပြီးရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်အားလုံးကိုအမျိုးသားစစ်ဆေးရေးကောင်စီကစစ်ဆေးအတည်ပြုပေးမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာ90အတွက်အဲ့ဒီအထက်ကနေရာ20ကိုသာပြည်သူတွေကတိုက်ရိုက်မဲ့ပြီးရွေးချယ်ရမှာဖြစ်ပါတယ်။ဒီနေရာ20ကိုလည်းကိုယ်စားလှယ်လောင်း35ဦးတည်းကပဲရွေးချယ်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲတစ်ခုလုံးမှာရွေးချယ်ခံရမဲ့ကိုယ်စားလှယ်ပေါင်း153ဦးရှိပြီးအဲ့ဒီကိုယ်စားလှယ်အားလုံးကိုရွေးကောက်ပွဲဝင်ဖို့အမျိုးသားလုံခြုံရေးစီစီရေးကော်မတီကစီစစ်အတည်ပြုပေးထားတာဖြစ်ပါတယ်။ဟောင်ကောင်ရဲ့အဓိကအတိုက်ခံပါတီများလို့သတ်မှတ်ခံရတဲ့ဒီမိုကရေစီလိုလားတဲ့ပါတီကတော့ပါဝင်ခြင်းမရှိဘူးလို့သိရပါတယ်။
ဖိလစ်ပိုင်နိုင်ငံမှာဒီနေ့အတွင်းအင်အားအပြင်းထန်ဆုံးတိုင်ဖွန်းမုန်တိုင်းရိုင်းကြောင့်တည်ဆုံးရသူအနည်းဆုံး33ဦးရှိကြောင်းစနေနေ့ကတရားဝင်စီးရင်တွင်မှဖော်ပြပါသည်ဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းနဲ့အလဲပိုင်းဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းကြောင့်အိမ်တွေပင်လယ်ကမ်းဆတ်အပန်းဖြေစခန်းတွေကနေလူပေါင်း3သိန်းကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရသလိုဒေသအတော်များများမှလည်းအင်ခေါင်မိုးတွေလန်ထွက်ကုန်သလိုကွန်ကရစ်ဓာတ်တိုင်တွေလည်းပြိုလဲကုန်ပြီးဆက်သွယ်ရေးနဲ့လျှက်စင်မီလည်းပြတ်တောက်နေပါတယ်။ခီးသွွားတွေချကြော့ချတဲ့ဆီယာဂိုကျွန်းကိုတိုက်ဖုံးမုန်တိုင်းကြာသပတေးနေ့ကဝင်ရောက်တိုက်ခတ်တာမှာအမြင့်ဆုံး၄တိုက်နှုန်းကတနာယီကိုမိုင်121မိုင်နှုန်းရှိခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးတော့လူပေါင်း 11,000 ကျော်လောက်ဘေးလွတ်ရာကိုရွှေ့ပြောင်းထားရကြောင်းမလေးရှားတာဝန်ရှိသူတွေကစနေနေ့တုန်းကပြောဆိုပါတယ်။သောက်တာနေ့အစောပိုင်းကတည်းကရွာသွန်းခဲ့တဲ့မိုးဟာစနေနေ့အထိမယမနာရွာသွန်းခဲ့တဲ့အတွက်ရေကြီးရေလျံမှုတွေဖြစ်ခဲ့တာပါ။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်စနေနေ့အထိစစ်သားရဲမိသားနဲ့ကယ်ဆယ်ရေးအဖွဲ့ဝင်အင်အား6,000 ကျော်ကိုစုစည်းပြင်ဆင်ထားပြီးရေဘေးတင့်ဒေသကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေတဲ့အကြောင်းမလေးရှားဝန်ကြီးချုပ်အစ်မဲလ်ရာကိုဗစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်မလေးရှားရဲ့အချမ်းသာဆုံးပြည်နယ်ဖြစ်တဲ့ဆီလန်ကောပြည်နယ်မှာအဆိုးဝါးဆုံးဖြစ်ခဲ့ပြီးလူပေါင်း4,000ကျော်လောက်ကိုနေရာရွှေ့ပြောင်းပေးထားတယ်လို့လည်းဆိုပါရယ်ပြည်နယ်ဝန်ကြီးချုပ်ကတော့ရာသီဥတုကပုံမှန်မဟုတ်ဘူးလို့ပြောဆိုပါရယ်မလေးရှားမိုးလေဝသနဲ့ဇလဗေဒဌာနကတော့ပြည်နယ်16ခုထဲက12ခုခါတနင်္ဂနွေနေ့အထိမိုးဆက်လက်ရွာသွန်းနိုင်တယ်လို့သတိပေးပြောဆိုထားကြောင်းပါခင်ဗျာ
The Voice of America တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်မကွေးတိုင်းကံကောနယ်တွေကတိုက်ပွဲဖြစ်ပွားနေစေအခြေအနေကိုတင်ပြခြင်းပါတယ်။လေကြောင်းကနေရဟတ်ရင်တွေနဲ့ပြစ်ခတ်ခဲ့တဲ့မကွေးတိုင်းကံကောနယ်တွေကနှံကားကြေးရွာမှာစစ်ကောင်စီတွေကဒီဆက်လက်ပြီးတော့တပ်ဆွဲထားသလိုကလေးမျိုးဘက်ကနေချီတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါတယ်။ထွက်ပြေးတိမ်းရှောင်နေရစေနှံကားရွာသာထောင်ချီဟာလဲအရေးပေါ်အကူအညီတွေလိုအပ်နေစေဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခမောင်စုံမင်းပြောပြပေးပါအောင်ဗျာ
ဒီလဒီဇင်ဘာ18ရက်တောက်ကြနေနေ့လယ်ပိုင်းမှာမကွေးတိုင်းကံကောမြို့နယ်နန်းခါချေးရွာမှာဒေသခံရက်ရွာခေါင်းဆောင်တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကနေရဟတ်ရင်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးစနေနေ့အထိနန်းခါချေးရွာမှာစစ်ကောင်စီကတပ်ဆွဲထားပေမဲ့ပစ်ခတ်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ဒါပေမဲ့ကံကောမြို့နယ်တဲမှာကလေးမျိုးကနေခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရော PDF ကပြောပါတယ်
။ဟုတ်ဟုတ်ဒီနေ့ကတော့ကျွန်တော်တို့နေ့လယ်ပိုင်းတည်းကဒီညကကျွေးရမှာသူတို့ဒီဟိုဘောတော့တက်ဆက်ထားတယ်ပေါ့။အဲဟိုနှစ်ဖက်ရွာနေတော့မထွက်သေးဘူးဗျ။ကျွန်တော်တို့ဆိုဒီနှစ်ဖက်ကျွေးရမှာပဲလို့ကျွန်တော်တို့ပြောလို့ရတယ်ဗျ။ဟုတ်ဒီနေ့ထိတွေ့တိုက်ပွဲရှိတယ်ဗျ။ကျွန်တော်တို့ဒီဟိုစမ်းတကျွေးရပေါ့နော်ကိုစမ်းတကျွေးရဖက်ကနေပြီးတော့မှစစ်ကြောင်းထိုးလာတယ်ဗျ။အဲ့ဒီကြောင့်ကသူတို့ဒီနေ့လေကြီးကြီးရမှာသူတို့တက်ဆွဲတယ်ဗျကလေးဖြစ်တာဒီဟိုချုပ်တုကြီးရွာနေစပြီးတော့ထိုးတဲ့ကြောင်ဗ
ျနန်းခါကြီးရွာမှာဒေသခံရက်ရွာခေါင်းဆောင်တွေတောက်ကြနေအစည်းအဝေးလုပ်နေချိန်ရဟရင်နှစ်စီးကကြီးရွာထဲကိုပစ်ခတ်ပြီးနောက်ထပ်ရဟရင်သုံးစီးနဲ့ကြီးရွာထဲမှာစစ်ကောင်စီတပ်သားတွေကိုနေရာချထားပြီးကြီးရွာကိုဝိုင်းခဲ့တယ်လို့ဂျက်လျင်တွေနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံမျက်မြင်တွေကပြောပါတယ်အခုလိုလေချောင်းကနေပစ်ကတ်တာနဲ့ပတ်သက်လို့အချမ်းဖက်သမားခေါင်းဆောင်အချို့ပါဝင်တဲ့လူတရာလောက်အစည်းအဝေးလုပ်နေတာကိုဝင်ရောက်စီးနှင်းရာကနေအပြန်လန်ပစ်ခတ်မှုတွေဖြစ်ပြီးအချမ်းဖက်သမားတွေဘက်ကသေဆုံးသူ6ဦးရှိပြီးလက်နက်တချို့သိမ်းဆီးရရှိမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့တချို့ကလည်းကြေးဝါးတွေထဲမှာပဲပိတ်မိနေတယ်လို့ဒေသခံတဦးကပြောပါတယ
်ဒုက္ခပြည်တွေကတော့ကျွန်တော်တို့တိုးတောင်တွေမှာအကုန်လုံးပြည်နေတဲ့အတွက်ကျွန်တော်တို့မှာဟိုခုနေရတော့စောင့်နေမရှိဘူးဒါပြီးတော့ဘာမရှိဘူးဘင်းနားတွေပါကျွန်တော်တို့ကဘင်းနားတွေကိုခိုးမယ်ဆိုလဲခိုးလို့မရအောင်ဖြစ်တယ်ဘင်းနားတွေကလည်းအကုန်လုံးဖြစ်ပြီးကုန်တော့ဗျဘင်းနားတွေကိုကျွန်တော်တို့တွားရင်လည်းကျွန်တော်တို့မှာဒုက္ခဖြစ်လို့ပြည်လဲဆိုရင်အဲ့ရွာတွေကလည်းအကုန်ပြည်တဲ့ဒီကျွန်တော်တို့မှာစောင့်လို့စားနေခါတော့အဆင်မပြေဘူးဖြစ်နေတော့တဲ့ဟိုကတော်တော်ပူထားတာတွေပါလည်းမရှိဘူးဗျအဲ့လိုဖြစ်သွားဗျဟုတ် အထုခသည်ကတော့ကစင်ကရားဖြစ်နေတယ်ဗျဟိုဘေမာဝကုလမြတော့တိုးတောင်နေမှာပြည်နေရတဲ့ကုန်းမဲဟိုလက်ပြီးဟိုဟိုဆော့ဆော့မှုအဆင်မပြေဘူးဖြစ်နေတာရှိတယ်ဗျရွာထဲမှာပိတ်မိနေတဲ့ဟာတွေလည်းဟာလောက်ရှိတယ်ဗျပါလေ90တရာလောက်ရှိမယ်ထင်တယ်ကုန်းကျောင်းမှာပိတ်မိနေတာလည်းအများကြီးပဲဗျဟုတ်ဟိုအဲ့မှာလည်းစစ်သားတွေစားထားတယ်ကျွန်တော်စစ်တယ်လို့လည်းအဆင်မပြေလို့ပါဗ
ျစစ်ကောင်စီကလေကျောင်းကနေပိတ်ခတ်တာကြောင့်ဒေသခံကြေးရွာသား4000ကျော်ဟာတောတောင်တွေထဲမှာစစ်ဘေးဒုက္ခသည်တွေအဖြစ်ပုံအောင်နေရပြီးတချို့ကလည်းဒဏ်ရာတွေရရှိခဲ့တဲ့အတွက်စေဝါကုသနိုင်ခြင်းမပြုနိုင်ခဲ့ဘူးလို့ဆိုပါတယ်နန်းခါကြီးရွာဟာအင်ဂျီ1000ကျော်ရှိတဲ့ကြေးရွာကြီးတစ်ရွာဖြစ်ပြီးကြေးရွာအနီးမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်ကြောင့်ကြေးရွာသားတွေဟာမကြာခဏဆိုးလို့စစ်ဘေးဒုက္ခသည်အဖြစ်တောတောင်တွေထဲမှာခိုလုံနေရတယ်လို့ပြီးခဲ့တဲ့စက်တင်ဘာလ10ရက်23ရက်နေ့ဒီမှာစစ်ကောင်စီကနယ်မြေရှင်းလင်းပြီးတိုက်ပွဲဖြစ်ပွားခဲ့လို့နှမ်းခါကြေးရွာကအင်ဂျင်90နီးပါးမီးလောင်ကျွမ်းခဲ့ပါသေးတယ်ခင်ဗျာ
ကိုကမောင်စုံမင်းပြောပြခဲ့တာပါခင်ဗျာဒီတိုင်းမြန်မာနယ်စပ်၄ကီကော်ဒေသမှာပြစ်ခတ်မှုတွေရှိပြီးတော့စစ်ရေးတင်းမာနေတဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်မြဝတီခရိုင်တွေက၄ကီကော်ဒေသမှာကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်မှုတွေဆက်ရှိနေသေးပါဒေသတွင်းနေရာအတော်များများကိုသူတို့ထိန်းချုပ်ထားနိုင်တယ်လို့ပူးပေါင်းတပ်ဖွဲ့ကပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့တင်အနီးမှာဒီဇင်ဘာလ15ရက်နေ့ကနေ17ရက်နေ့အထိတိုက်ပွဲတွေဖြစ်နေဆဲဖြစ်ပြီးလက်နက်ကြီးနဲ့ပစ်နေတဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့အမြောက်ဘုံကတော့ရိတ်ခါပြက်လက်မှုတွေရှိနေတဲ့အတွက်လက်နက်ချဖို့ပူးပေါင်းတပ်ဖွဲ့တွေကပြောဆိုနေပါတယ်မနေ့ညကတော့လေးကေကော်အနီးရဟတ်ရင်တွေ9ချိန်တည်းမနေ့ပြန်ဝဲနေတာရှိတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဒီဇင်ဘာလ18ရက်နေ့အချိန်ကတော့လေရင်တစည်းကြံဝဲတာတွေရှိပေမဲ့လက်ရှိ KNU တပ်တွေနဲ့ပူးပေါင်းတပ်တွေဟာလေးကေကော်အနီးကနယ်မြေတွေကိုထိန်းချုပ်လာနိုင်တယ်လို့လည်းပူးပေါင်းတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ဒီမနက်လာတာရိုးရိုးတီဟိုလူသေးတဲ့ခီးသွားလိုက်ရင် airport တစည်းရောပြန်အရင်တော့ကြံခဲ့တဲ့နှစ်ရက်လောက်တုန်းကတော့သူတို့ဘက်ကအတင်းထိုးသေးတယ်ထင်တဲ့ပုံစံမျိုးတွေရှိကြပေါ့အဓိကတော့သူတို့ဘက်ကအမြောက်ကောင်းကလက်နက်ကြီးနဲ့ပဲပစ်တာလေအခုကတော့ကျွန်တော်တို့ကနေပြန်ပြီးတော့ထိုးသေးစင်တဲ့ပုံစံမျိုးစီပြန်လုပ်ပေးလိုက်နိုင်တယ်။ဥပမာသူတို့ကအဲ့ဒီဘိုင်ကလော်ကြီးရွာကျော်ပြီးတော့ဟိုဘက်မြစ်တာလေးနိုင်ဖရားကုန်းနာအထိဒီပြည်သူစစ်တွေရှိတဲ့စခန်းအထိကျွန်တော်တို့တင်လာလိုက်နိုင်တယ်။အော်အမြောက်ကောင်းကတင်းလို့မရလို့မဟုတ်ဘူးဒီအမြောက်ကောင်းကိုထိန်းချုပ်ထားနိုင်တဲ့အနေအထားတစ်ခုတည်းတော့ကျွန်တော်တို့ဟိုအပြစ်ထားတယ်ဘာဖြစ်လို့လဲဆိုတော့ဒီအမြောက်ကောင်းပတ်လိုက်မှလည်းကျွန်တော်တို့ဘုံနေတင်လာတယ်သူတို့လေးရိတ်ခါပြက်သွားပြီ။ဘလို့ရိတ်ခါပြက်လို့ဒီလက်နှက်ကြမယ်ဒီရိတ်ခါပေးဖို့ဆိုတော့အဲ့ဒါမျိုးတောင်းဆိုတဲ့ပုံစံမျိုးအထိတော့ရှိတယ်။ဘာဖြစ်လို့တော့အမြောက်ကောင်းတိမ့်မယ်ဆိုရင်ကျွန်တော်တို့အနေနဲ့အခုချိန်မှာဟို15မိနစ်လောက်နဲ့တက်သိမ်းလို့လည်းရတယ်။ဒါမှမဟုတ်အဲ့ဒါကြီးကိုတိမ့်နိုင်ရင်ဘလို့ကမပြည့်မနေသေးကြအောင်ထောက်ကူရတော့ရောက်လာမှာပဲလေ။အဲ့ခါကျရင်ဆိုင်တာတွေရောမဆိုင်တာတွေရောကြီးရတယ်အပေါ်မြေလန်းအထိမှာတော်တော်ကျွန်တော်ကထိန်းချုပ်ထားလို့ရတယ်ဆိုတဲ့အနေကြတစ်ခုတစ်ခုအထိရောပဲလောက်ထားတာပေါ့
။ဒီဇင်ဘာလ18ရက်နေ့မှာတော့တောက်ရည်ပြက်လက်နေတဲ့အမြောက်ကောင်းကစစ်ကောင်စီတပ်တွေဟာရေခတ်စင်းချိန်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တဦးတေဆုံးကတချို့လည်းထိခိုက်ဒဏ်ရာရရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဖြစ်တဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO တပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်တွေဟာစစ်ကောင်စီတပ်တွေနေရာယူထားတဲ့လေးကေကော်မြောက်ဘက်ကမေထော်တလေးနေရာနဲ့လေးကေကော်အရှိဘက်ကနေကြဆောင်တက်တည်ရှိတဲ့နေရာတွေကိုထိန်းချုပ်ထားနိုင်ပြီဆိုပြီးပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်ပြီးခဲ့တဲ့ရက်ကတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကစစ်သုံးပတ်ရှိဦးကို KNU ဘက်ကဖမ်းဆီးထားပြီးကောင်းမွန်စွာထားပေးတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်မနေ့ညကတော့စစ်ကောင်စီရဲ့စစ်လေရင်9ချိန်တည်းမနေ့လာရောက်ပြန်ဝဲခဲ့ကြောင်းဒီကနေ့နေ့လယ်ပိုင်းမှာတော့ဒေရင်တစည်းလာရောက်ပြန်တန်းခဲ့တာရှိပြီးလေးကေကော်ဘက်ကတော့စစ်ကောင်စီဘက်ကစစ်အင်အားတွေတက်လာနေတယ်လို့လည်းဒေသခံတွေကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ကစပြီးလေးကေကော်မျိုးတက်ကဒေသခံတွေနဲ့အနီးတစ်ဝိုက်မဲထော်တလေးဘလူးကြီးဘလူးလေးမြစ်တာလေးမြိုင်ပဟိကလော်စတဲ့ကြေးရွာတွေကကြေးရွာသားတောင်ကနန်းလောက်ဟာတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတယ်လို့ထိုင်းဘက်ကရောက်ရှိလာတဲ့ဒုက္ခသည်2000ကျော်လောက်ရှိပါတယ်လက်ရှိမှာတော့ထိုင်းဘက်ကိုလည်းဒုက္ခသည်တွေဝင်လို့မရသေးတဲ့အတွက်နေဆက်တောင်ရင်မြင့်နားမှာပဲဒုက္ခသည်တချို့ပြိမ့်မိနေတာတွေလည်းရှိနေပါတယ
်။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အ အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြနေကြဖြစ်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
။ဒို့အတန်ကိုခਿੱတရန်နာထားတဲ့အတွက်အရင်ဆောင်မတွေကပြန်လည်ရွေးချယ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။နားဆင်သူတွေသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ်။ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုအရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်တစ်ပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံ့အပြားမှာပြုလုပ်ခဲ့ခြင်းကကိုစက်တင်ကလည်းသူ့မျိုးနယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါ။ဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာချိန်မှာတော့ကိုစက်တင်ကနေအိမ်ကိုစွန့်ခွာခဲ့ပါတယ်။မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုစွန့်ခွာခဲ့တာ5လကျော်6လလောက်ရှိပါပြီ။သူကဝက်လက်မြို့နယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးမ်းချောင်းပြုပါတယ်။အော်တိုဝါလာကုံပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်ချောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြစ်တဲ့တင်းစီကအဆောက်အဦတွေကိုချိတ်ပိတ်သွားတယ်လို့ကိုစက်တင်သိလိုက်ရပါတယ်။တင်းစီခံလိုက်ရတဲ့သူ့အိမ်ရှိနဲ့ကိုပိုင်ចောင်းရှိမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်တင်းစီလိုက်ရတယ်ဆိုတော့ဖနိုင်းအနီရောင်ချိတ်ဆွဲထားပါတယ်။ကိုစက်တင်ကအနာတင်းဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ညှင်းဆိုပါတယ်
။ PDF နဲ့ကတော့ဘယ်လိုတကယ်မဆက်သက်မိပါဘူး။အဲဟိုဆန္ဒပြတော့တကြွလှစားဆိုတဲ့တော့ပါတော့။အဲ့လောက်ဒီတော့ဒါအဲ့လောက်ကိစ္စနဲ့တော့ဒီလောက်ဒီမလိုအပ်ဘူးလို့ထင်တာပဲ။ဟိုကျွန်တော်ကNLD ပါတီဝင်မဟုတ်ခင်ဗ
ျဒီလိုတင်းစီခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ
်အဝေးမြင်ပေါ့နော်စာတင်ကုန်တွေအဲ့ဒီအတွင်းကပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲမျိုးတွေကတရင်ပြေးကျောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စာတင်ကုန်တွေပါဒါတင်းလိုက်တယ်ဆိုတဲ့အခါတော့ဟိုကျွန်တော်ရဲ့ပြည်ချင်းစဉ်ကိုပိုင်သုံးဆောင်တဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတက်တက်ကျောင်းကိုဖွင့်မရအောင်လို့အော်ဘွားတခုကိုဖြက်စီးပြစ်လိုက်တာလို့လုံးလုံးလုံးမရအောင်ဖြက်စီးပြစ်လိုက်တာလို့အဲ့လိုမြင်တာပဲ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေတင်ခံလိုက်ရတာကကုဆယ်တင့်တယောက်ထဲတော့မဟုတ်ပါဘူးအော်တိုဘာလ၄ရက်နေ့ကမုံရွာဒေါနာချန်ရက်ကွက်က NLD ယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းတင်စီထားခံရပါတယ်အဲ့နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်နဲ့ CDM ပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေ၊ကိုပိုင်ကျောင်းတွေ၊စတိုးဆိုင်တွေ၊ဈေးဆိုင်တွေနဲ့တဲခိုကန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲ့လိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုစက်တင်ရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီရောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ PDF နဲ့ပတ်သက်လို့တိမ့်တယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ့်ပေါ့ဒါဒါအာရမနဲ့ဟိုဥရင်းနဲ့မင်းကြီးဆောင်ရပြီးထင်ရလုံနေတဲ့အကျန့်ဖက်အဖွဲ့အစည်းပဲလေ။သူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာ။ဥရင်းနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားစရာအကြောင်းလည်းမရှိပါဘူး
။အရာတော်မြို့နယ်က CDM လောက်ထားတဲ့စီပင်ဥက္ကဋ္ဌရဲ့သားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စားဝတ်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်။နေရာတွေကျမကြီးတင်မကောင်းဘူးဗျ။ကျမကြီးတင်မကောင်းတော့သူ့သူ့ကိုစိုးရိမ်တာပေါ့နော်။အဲဆေးရတဲ့နေရာ၊သားတဲ့နေရာ၊ကျန်တဲ့မိသားစုဝင်နေတဲ့နေရာအဲ့လိုမျိုးတနေရာကြီးနေနေရတဲ့အခက်အခဲပေါ့နော်။အဲဒီစီဝါရေးလုပ်ငန်းလည်းအခုအကုန်လုံးပိတ်ဆို့ထားတယ်။ရောင်းလို့မပြုတော့ဆိုတော့လေကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့။အဲ့လိုမျိုးမိသားစုပဲစိုးရိမ်တာပါဗျ။
အဆောက်အဦတွေကိုချိတ်ပိတ်သိမ်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဲ့ဦးကပြောထားပါဗျ။အ
ဲဒီရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှု ဖြစ်ပွားနေတဲ့ကာလအတော်အတွင်းမှာအဲ့ဒီနေအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်ပြီးတော့ဒီဖေဗူလာနောက်ပိုင်းမှာပေါ့နော်သူတို့ဘာကိုပါလဲတာချင်းညာချက်ရှိလဲဆိုတဲ့ခါကျတော့ဒီအရှိအဝါလဲနေအိမ်မှာပေါ့နော်ဒီအဆေးမတိုင်ထားပဲနဲ့အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့ဒီနေအိမ်ကိုဟိုနိုင်ငံတော်ဘာနာဖြစ်နေတော့ချိတ်ပိတ်နေဆိုတာမျိုးတော့ရှိတယ်ဒီလိုအနေထားမျိုးမှာပဲမီးအင်တဲ့အင်ကိုကျမတို့ချိတ်ပြလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္တာတွေနဲ့တိမ့်ဆွေးလို့ရတာဖြစ်တယ်အဲ့ဒီမီးမှအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျမတို့တွေကတိမ့်ဆွေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတိမ့်ဆွေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်အဆက်ပြောထားပါတယ်လူ့ခွင့်ရေးကြွန့်ကျင်သူကိုနီကီဒိုင်းမွန်ကလည်းအနာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွှန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝင်ကြီးဌာနကနေညှဉ်းနှံသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါ့အပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လုပ်မယ်လို့ပြောကြားထားပါတယ်။နေစာဦးတွေချိတ်ပိတ်သိမ်းဆည်းတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရေးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်သိမ်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အစအဦးတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်သိမ်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုများသိရပါတယ်။အဲ့လိုသိမ်းယူထားတဲ့အိမ်တွေထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရဝန်ကြီးဒေါက်တာစလိုက်လျံမုံစခေါင်း AOI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီအိမ်တွေအပါအဝင်ကျောင်းသားတက်မကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းဒေသကြီးလွှတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လိုင်းရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
။တော်လိုင်းရေးပြည့်ရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့လိုတာလေကိုနိုင်တာလေပုံပြီးတော့အဲပြည်သူပိုင်ကတော့ပြည်ပြည်လေးပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
။အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစေတင်ကတော့
ကျွန်တော်တို့ဒီအိမ်တိမ်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူး။ဟုတ်တယ်ကျွန်တော်တို့ကဒါရရဟိုမတရားသဖြင့်ရှာထားတဲ့စီစဉ်ဥစ္စာလည်းမဟုတ်ဘူး။ယူနာစူးစမ်းမှုနဲ့ဒီတိုင်းတာဒီရောက်ချွေချံချွေတာပြီးလှုပ်ဆောင်လာတာဆိုတော့မိသားစုလုံးသိလဲဆင်းရဲကြတယ်ပေါ့ဗျာ။ဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကြတာပေါ့ဗျာ
။မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတဲ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ်
။သူတို့ကိုကျွန်တော်တို့ကဒါတော်ကတက်လို့မရတဲ့အနေထားမှာကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရက်တွေကိုမလုပ်ရအောင်ဖိတိရအောင်နဲ့အရေးယူပညာပေးဆုံးမစေချင်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့ဒေါ်အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒေါ်အတန်တန်မြင့်အစီအစဉ်ကိုဒေါ်အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးပူညီထားပြီး Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင
်ဒီအတန်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအပစင်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာမြန်မာနဲ့ကဘာကတပတ်တွင်းထူးခြားတဲ့သတင်းတွေကိုတော့မကြခင်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yudelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းပြုကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကအခုထုတ်လွှင့်နေတဲ့တင်းနှင်းခွင်တွေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153နေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်အတွင်းတင်းနှင်းတွေမထုတ်လွှင့်ခင်မှာဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်တင်ဆက်ပေးခြင်းပါတယ်ဒီတစ်ပတ်မှာတော့ကဘာဒီမိုကရေစီအခြေအနေနဲ့ဒီမိုကရေစီထိပ်သီးညီလာခံအကြောင်းကိုဆွေးနွေးထားပါတယ်ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်တာနက်ကနေတဆင့်ဒီဇင်ဘာလ9ရက်နဲ့10ရက်နေ့မှာကျင်းပခဲ့တာပါကဘာဒီမိုကရေစီအခြေအနေဟာဘယ်လိုရှိပါသလဲဒီမိုကရေစီတည်ဆောက်ရေးမှာဘာတွေလိုဖို့လိုအပ်နေပါသလဲဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာမြန်မာနိုင်ငံကဒီဗျူဟာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအဖွဲ့ကဥအောင်သူငင်းကိုဖိတ်ခေါ်ပြီးဥတည်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီထိပ်သီးညီလာခံကိုဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဦးစီးပြီးအင်တာနက်ကနေတင်ကျင်းပခဲ့ပါတယ်အဖွဲ့အစည်းနဲ့တိုင်းပြည်ပေါင်း100ကျော်ကိုဖိတ်ကြားခဲ့တယ်လို့သိရပါတယ်ဒီတော့ကိုအောင်သွေးဒီနေ့ကဘာမှာတွေ့ရတဲ့ဒီမိုကရေစီရဲ့အခြေအနေနဲ့စရအောင်ပြခင်ဗျားဘယ်လိုမြင်လဲ
ဟုတ်ကဲ့ဟိုနိုင်ငံတော်တော်များများမှာအခုပြောနေတာကတော့ကျွန်တော်တို့ဒီမိုကရေစီနောက်ပြန်ရေးစီးလိုက်နဲ့ကြုံရတယ်ဆိုတော့အနေအထားမျိုးပြောပါတယ်ဆိုတော့အထူးသဖြင့်ကတော့ကျွန်တော်တို့စီမှာကိုဗစ်ဒီကာလရိုက်ခတ်မှုပြဿနာတွေလည်းရှိတယ်။ကိုဗစ်ကာလမှာကျတော့အစိုးရတော်တော်များများကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရကြီးပေါ့ဟိုအစိုးရကအာဏာတွေအကုန်လုံးယူလိုက်ပြီးတော့ဟိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရသွားတာတွေလည်းရှိတယ်။ဆိုတော့နောက်တစ်ဖက်မှာကျတော့လည်းကျွန်တော်တို့ဒီဒီမိုကရေစီအခွင့်အရေးတွေဆုတ်လာတဲ့အနေအထားမျိုးပေါ့တချို့နိုင်ငံတွေကဟို populism လို့ခေါ်တဲ့လူအများကြိုက်တဲ့ဝါရကိုသုံးပြီးတော့တဖြည်းဖြည်းနဲ့အာဏာရှင်ရှင်ဆန်းဆန်းဖြစ်လာတာတွေရှိတယ်။နောက်တစ်ခါကျွန်တော်တို့လိုမြန်မာပြည်မျိုးမှကျတော့လည်းဆက်အာဏာသိမ်းတာမျိုးနဲ့ပြန်ကြုံရတာမျိုးပေါ့။ဆိုတော့အဲ့လိုနဲ့ခြုံလိုက်လို့ရှိရင်ဒီမိုကရေစီကဟိုရှေ့မသွားဘူးနောက်ပြန်ဆုတ်နေတယ်ဆိုတော့ဟိုဒီလိုသုံးသပ်ချက်မျိုးတွေဟိုကြားတာများပါတယ်ခင
်ဗျ။ဟုတ်ကဲ့။အခုပြီးသွားတဲ့ဒီမိုကရေစီထိပ်သီးညီလာခံအပေါ်ကိုရောဘောက်သူဘယ်လိုများသုံးသပ်မိပါသလဲ
။ဟုတ်ကဲ့။ဟိုအထူးသဖြင့်တော့ဒီသမ္မတဂျိုးဘိုင်ဒန်တက်လာကြတဲ့ကဒီညီလာခံသူကျင်းပခြင်းတယ်ဆိုတဲ့ဟာမျိုးသူ့အာဒီသတွေပြောတာတွေကြားပါတယ်။နော်သူကတော့ဒီညီလာခံမှာစဖွင့်နေရပြောတာကဒီဒီမိုကရေစီရေးနဲ့ပတ်သက်လို့ဒီနေ့ကြုံနေရတဲ့ပြဿနာကဒါကျွန်တော်တို့ရဲ့ challenge ပေါ်ရွာအဓိကကျွန်တော်တို့ရင်ဆိုင်တွေ့ကြုံနေရတဲ့စိတ်ခေါ်မှုဆိုတဲ့ပုံစံမျိုးပြောပါတယ်။အဲ့တော့ဒါကိုဘယ်လိုတုံ့ပြန်ရင်ဆိုင်ရမလဲဆိုတဲ့မဟာဗျူဟာဆွဲကြမယ်ဆွေးနွေးကြမယ်ဆိုတော့သဘောမျိုးနဲ့အခုဒီဒီဒီမိုကရေစီဆမ်မစ်ပေါ့နော်ထိပ်သီးညီလာခံကျင်းပတယ်ဆိုတဲ့အမျိုးဟိုကြားပါတယ
်ဟုတ်ကဲ့ဒီနေရာမှာအာဖရိကနိုင်ငံတွေတော်တော်များများလည်းတယောက်ကြတာကိုတွေ့ရတယ်ဆိုတော့အာဖရိကရဲ့ဒီမိုကရေစီခြေအနေနဲ့ဆက်ဆက်ပြီးတော့ကိုဘောင်သူဘယ်လိုများသုံးသပ်ပါမလဲ
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်အခုဒီညီလာခံမှာဖိတ်ကြကနိုင်ငံပေါင်း130ဖိတ်ပြလို့ပြောတယ်အဲ့ဒီမှာဟို civil society ခေါင်းဆောင်တွေနောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်တွေလည်းဖိတ်ပါတယ်ဆိုတော့ဒါပေမဲ့အငင်းထွက်တာကဒီဥစ္စာက controversial ပေါ့နော်ဆိုတော့တချို့နိုင်ငံတွေကိုဖိတ်ပြီးတော့တချို့နိုင်ငံတွေမဖိတ်ဘူးဆိုတဲ့အနေအထားမျိုးပေါ့အဲ့တော့အထူးသဖြင့်တော့တချို့နိုင်ငံတွေကနာမည်မှာဟို democrat ဆိုတဲ့ democratic ဆိုတာမျိုးတတ်ထားတယ်ဥမာ democratic republic of congo လို့စသဖြင့်ပေါ့နော်ဆိုတော့အဲ့လိုတချို့နိုင်ငံတွေကိုတော့ဟိုဖေချာတန်နိုင်စရာအကြောင်းရှိတယ်။သို့ပေမဲ့လည်းတချို့နိုင်ငံတွေကရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်။ဘာဖြစ်လို့အဖိတ်မခံရဘူးလဲဆိုတဲ့ဟာမျိုးမှကြတော့ဟိုတော်တော်လေးအငင်းပွားစရာအကြောင်းရှိပါတယ်။တော့အာဖရိကမှာဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ Ethiopia တို့ဘာတို့ ဟိုတချို့နိုင်ငံတွေမှာနောက်ပြဆုတ်တဲ့အနေအထားမျိုးကြုံရတဲ့ဟာလည်းဒါကျွန်တော်တို့သတိပြုမိပါတယ
်ဟုတ်ကဲ့အာရှနိုင်ငံတွေကရောဘယ်နိုင်ငံတွေကိုဖိတ်ပြီးဘယ်နိုင်ငံတွေကျန်သွားခဲ့တယ်ဗျ
အဲအထူးသဖြင့်တော့အာရှမှာအီရတ်တို့နောက်တစ်ခါပါကစ္စတန်တို့တချို့နိုင်ငံတွေကိုဖိတ်တာတော့ကျွန်တော်တို့မတွေ့ရဘူးဒါပေမဲ့အထူးသဖြင့်တော့အာဆီယံနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘန်ကောက်ပို့စ်မှာလည်းရေးထားတဲ့ဆောင်းပါးတွေဖတ်ရပါတယ်ဆိုတော့အဲ့မှာတော့အထူးသဖြင့်အာဆီယံနိုင်ငံထဲမှာသုံးနိုင်ငံပဲဖိတ်တယ်။เนาะကျွန်တော်တို့အင်ဒိုနီးရှားဖိတ်တယ်၊မလေးရှားဖိတ်တယ်၊ဖိလစ်ပိုင်ဖိတ်တယ်ပေါ့နော်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဖိလစ်ပိုင်ကဒူတာတေးလက်ထက်မှာနောက်ပြန်ဆုတ်နေတဲ့သဘောမျိုးရှိတယ်။ဒါပေမဲ့စင်ကာပူလိုဟာမျိုးဟိုရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်။ပြောမယ်ဆိုရင်တော့တပါတီတွေကတော့ကြီးစိုးရတယ်။ဆိုတော့ဒါပေမဲ့စင်ကာပူလိုဟာမျိုးမဖိတ်ဘူး။ထိုင်းမှာလည်းဟိုဒီမိုကရေစီအစိုးရလို့တော့ပြောလို့ရနိုင်ပါတယ်။ဒါပေမဲ့ထိုင်းလည်းမဖိတ်ပြန်ဘူးပေါ့နော်။ဆိုတော့အဲ့လိုအနေထားရတွေ့ရပါတယ
်ဟုတ်ကဲ့ကုလသမဂ္ဂအတွေ့အမှုကြောင့်အထော်နီယိုကူတာရက်စ်ပြောခဲ့တဲ့စကားနဲ့ပတ်သက်ပြီးတော့ကိုအောင်သူရဲ့အမြင်ကိုလည်းသိချင်ပါတယ်သူကအခုလိုပြောပါတယ်ခင်ဗ
ျ Polarization is undermining democratic institutions science and reason are under siege all of these is eroding trust between
Polarization လို့အင်္ဂလိပ်လိုပြောတယ်ဝေယိုးဆော့ရောက်အစွန်မြင့်လောက်ပိုင်းမျိုးတွေက democracy institution တွေကိုဖျက်ဆီးတယ်သိပ္ပံနဲ့ကြိုးချောင်းယုတ်တိပေးခဗျာဝိုင်းဝန်းအဖြစ်စည်းခံရရတယ်ပြည်သူလူထုတဲ့ဒီမိုကရေစီကောင်းဆောင်တွေ institution တွေကြားမှာရှိခဲ့ကြတဲ့ယုံကြည်မှုခဗျာလည်းတတိတိနဲ့အတိုက်စားခံရရတယ်လို့သူကပြောပါတယ်အဲ့တော့ဒီမိုကရေစီတိုင်းပြည်တွေမှာလူ့ကြိုက်များအောင်လုပ်တာတွေစောစောကိုအောင်သူပြောသွားခဲ့တဲ့ populism လို့ဟာမျိုးပေါ့နော်ပြီးတော့ဒီလူမျိုးရေးဝါဒတွေเนาะကျွန်တော်ထင်တယ် Guterres ကဆိုရင် white supremacy ဆိုပြီးလူပြူတွေကြီးစိုးရေးဆိုတဲ့စကလုံးတော့တုံးတော့လားမသိအစိုးရလူပုဂ္ဂိုလ်အဖွဲ့အစည်းတွေပြောဆိုလုပ်ကိုင်ခဲ့ကြပုံတွေကိုရည်ညွှန်းပြီးပြောရတယ်လို့ယူဆပါတယ်အမေရိကန်မှာလည်းဒါမျိုးဖြစ်ခဲ့တာပေါ့နော်အဲဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စကားကမြန်မာပြည်မှာဖြစ်ခဲ့ဖြစ်နေတာတွေနဲ့ကောသက်ဆိုင်တယ်လို့ပြောနိုင်မလား
မြန်မာပြည်မှာတော့ဟိုအခုအနေထားမှာတော့ထင်ထင်ရှားရှားရှိတာကတော့စစ်တပ်ကအာဏာသိမ်းလိုက်တယ်အာဏာသိမ်းလိုက်တဲ့အခါကျတော့တစ်ဖက်ကဟိုစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကပ်ကွက်တဲ့အုပ်စုကဟိုဒီမိုကရက်တစ်ကပ်ပေါ့နော်နောက်ထပ်အုပ်စုတစ်ခုရဲ့ပုံစံမျိုးရပ်သွားတဲ့အနေအထားမျိုးရှိပါတယ်။နောက်နောက်တစ်ခါကျတော့အခုအာဏာသိမ်းတဲ့စစ်တပ်နဲ့လည်းပူးပေါင်းဆောင်မှုလုပ်ဖို့ကြံတဲ့အရပ်ပဲအဖွဲ့အစည်းစီးပွားရေးသမားကြံတဲ့တော်တော်များများကလည်းဟိုပူးပေါင်းဆောင်ဖို့တော်တော်ခက်တဲ့အနေအထားမျိုးရှိတယ်။ဆိုတော့အဲ့လိုအနေအထားမှာတော့ဟိုကျွန်တော်မြင်တယ်ကျွန်တော်တို့မှာတော့မြန်မာပြည်ကတော့ပိုပြီးတော့ဟိုရှေ့ရှေ့လေးလေးရှိတဲ့အနေအထားမျိုးတော့ရှိတယ်ဒီမှာ
โอเคအမေရိကန်ကအခုလိုပေါ့နော်ညီလာခံတွေပါလေခေါ်လိုက်တဲ့အခါမှာတရုတ်ကလည်းအငြိမ်မနေပါဘူးသူစနစ်ကဒီမိုကရေစီစနစ်ပုံစံတစ်မျိုးနဲ့လို့တရုတ်ကပြောပါတယ်အဲကျွန်တော်တို့အကြပြဆရာပေါ့နော်ကိုအောင်သူငိမ့်နေဆိုရင်လည်းရေးပေါ်မိတ်ဆွေလို့ပြောကြရမှာပေါ့နော်ကိုသားထွန်းကသူ့ရဲ့ခုတ်သားစာများဆိုတဲ့ကြပြမှာရေးထားတာလေးရှိပါတယ်တရုတ်ပြည်တည်ကြီးဟာမော်မျော်လင့်ခဲ့တယ်လို့ကွန်ဖီဒန့်နိုင်ငံတော်ကြီးဖြစ်မလာခဲ့ဘူး global ကဘာကြီးအင်ဒီလိုက်ပါတိုးတက်ခဲ့ပေမဲ့ liberal democracy နိုင်ငံတနိုင်ငံလည်းဖြစ်မလာခဲ့ဘူးလို့ရေးထားတာပြရပါတယ်။ဆိုတော့တရုတ်နိုင်ငံတော်ကောင်စီကလည်းစာတမ်းစောက်ထုတ်လိုက်ပါတယ်။နော်အင်္ဂလိပ်လိုတော့ China နော် democracy that works ဆိုပြီးတော့အလုံးဖြစ်တဲ့ democracy နဲ့တရုတ်ပြည်ဆိုတဲ့သဘောပေါ့နော်။ပထမတရုတ်ဟန် democracy ဆိုတာဘာလဲဆိုတာကိုကောင်သူအကျဉ်းလေးရှင်းပြပေးပါခင်ဗျာ။ပြီးတော့တစ်ဆက်တည်းပေါ့နော်။အဲ့ဒီအပေါ်မှာကိုအောင်သူငင်းရဲ့အမြင်ကဘယ်လိုရှိပါလ
ဲဟုတ်ကဲ့တရုတ်ကတော့ကျွန်တော်တို့ဟိုအရင်တော့လည်းဖတ်ဖူးခဲ့တဲ့ဟာတွေရှိပါတယ်เนาะအဲ့တော့ဒီကျွန်တော်တို့လက်ဝဲပဲအုပ်စုတွေကသတို့ကိုသတို့ဒီမိုကရေစီလို့ပဲပြောပါတယ်เนาะပြည်သူဒီမိုကရေစီလို့သုံးတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဟို liberal democracy ကိုတော့သတို့လက်မခံဘူးဒါပေမဲ့လည်းကျွန်တော်တို့ပြည်စည်းမဲ့အာဏာရှင်ဒီမိုကရေစီပေါ့စသဖြင့်ဒီလိုသုံးတဲ့အယူဆမျိုးတွေကြားဘူးပါတယ်နော်အဲ့လိုအနေထားမှာကြတော့တရုတ်ကတော့သူကအခုချိန်မှာစီးပွားရေးရလဲအောင်မြင်တယ်နောက်တစ်ခါကျတော့လဲသူ့ရဲ့လူတွေကိုအထူးသဖြင့်တော့ထမင်းဝါအောင်ကြွေးထားနိုင်တဲ့အနေထားမှာသူကကျွန်တော်ယူဆတာတော့ performance democracy ပေါ့နော်စွမ်းဆောင်မှုရလုပ်ပြီးတော့လူတွေကိုကျင့်နှံ့အောင်ထားတဲ့ democracy မျိုးသူလုပ်နိုင်တယ်လို့ဆိုချင်ပုံရပါတယ်ဆိုတော့နောက်တစ်ခုကကျတော့လဲသူတို့က procedural democracy ပေါ့ democracy ဆိုတာကကျွန်တော်တို့ရွေးကောက်ပွဲတခုတည်းဆုံးဖြတ်တာမဟုတ်ဘူးဒီမိုကရေစီဆိုတာကတော့ဆုံးဖြတ်ချက်ချတဲ့နေရာမှာလူတွေကပါဝင်ခွင့်နောက်တစ်ခါဒီဆုံးဖြတ်ချက်တွေကိုဘယ်လိုပြန်ပြင်မယ်ဘယ်လိုဩဇာလွှမ်းမယ်စသဖြင့်ဒီလုပ်ငန်းစဉ်တစ်လျှောက်လုံးမှာဟိုပါဝင်ခွင့်ရှိတယ်ပေါ့ ဆိုတော့အဲ့တော့တရုတ်ကတော့ဒီလိုအခွင့်အရေးတွေကိုသူပေးထားတယ်ဆိုတဲ့ဟာမျိုးဟိုဒါဆွေးနွေးရတာတွေ့ရပါတယ်ဆိုတော့နောက်တစ်ခုကကျတော့လည်းသူပြောတာကတော့ဒီမိုကရေစီဆိုတာကတဲ့ဟိုကျွန်တော်တို့နိုင်ငံတချို့ကကြီးပဲလက်ဝါးကြီးအုပ်ထားဖို့မဟုတ်ပါဘူးပေါ့ဆိုတော့ဒါကတော့အနောက်နိုင်ငံတွေကိုအထူးသဖြင့်ပြောတာပါအဲ့တော့ဒီမိုကရေစီဆိုတာအနောက်နိုင်ငံတွေကပိုင်တာမဟုတ်ဘူးတရုတ်ကလည်းသူဒီမိုကရေစီပဲတာဝန်ထားပါတယ်ဆိုရဲဟာမျိုးဒါဆွေးနွေးချက်တွေကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အခုနောက်ဆုံးမေးခွန်းပါပေါ့လေစောစောကကိုအောင်သူပြောခဲ့တယ်လို့ပဲပဲပေါ့နော်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပါတယ
် In the face of sustained and alarming challenges to democracy universal human rights and all around the world democracy needs champions
ဒီမိုကရေစီနဲ့လူခွင့်ရေးပေါ်စိုးရိမ်ရလောက်အောင်တောက်လျှောက်စိန်ခေါ်တည်ပါတယ်အဲ့ဒီလိုစိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေတဲ့အခါကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီအတွက်ဆောင်ရွက်ကြတဲ့ချန်ပီယံတွေလိုပါတယ်ဆိုတော့အာရှမှာဒီမိုကရေစီအတွက်ချန်ပီယံရှိပြီလားမရှိသေးဘူးဆိုရင်တော့ဘယ်သူဖြစ်နိုင်မယ်လို့ကောင်းသူထင်ပါတယ်ဒါကအာရှပေါ့နော်ဒါနဲ့ဆက်ဆက်ပြီးကျွန်တော်တို့အိုဘားမားလက်ထက်တုန်းကမြန်မာနိုင်ငံရဲ့ဒီမိုကရေစီကူးမြောက်မှုနမူနာပုံစံတစ်ခုလို့တော့ပါပြောဆိုခဲ့ကြတာရှိတယ်မြန်မာကတော့ချန်ပီယံဖြစ်နိုင်သေးလား
ကျွန်တော်တို့အာရှတစ်ခွေလုံးမှကြည့်ရင်ဘသူကချန်ပီယံလုပ်ပြီးတော့ဒီမိုကရေစီကိုဦးဆောင်มาလဲပေါ့ဆိုတော့အဲ့ဒါတော့အခုချိန်ကြီးကတော့ကျွန်တော်ဟိုမတွေ့ရသေးဘူးလို့ပြောရမှာပါဆိုတော့အထူးသဖြင့်တော့ဒီမိုကရေစီနိုင်ငံကြီးလို့ပြောတဲ့အိန္ဒိယနိုင်ငံပေါ့နော်လူကြီးလည်းသိပ်များတယ်ဆိုတော့ဒီနိုင်ငံကြီးကပြောမှာဆိုရင် populist လမ်းကြောင်းပဲကိုသူကသွားနေတယ်လို့ဖြစ်နေနော်ကျွန်တော်တို့အာဆီယံမှာကြည့်ရင်လည်းဟိုဒီမိုကရေစီလို့ပြောတဲ့နိုင်ငံတွေကိုယ်တိုင်ကဟိုယုံကန်နေရတော့အဆင်မဲရှိသေးတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ကရောဒီမိုကရေစီကိုဦးဆောင်မှုဆိုတဲ့ဟာမျိုးကတော့ကျွန်တော်ထင်တယ်ဟိုစိုးမယ်ကျွန်တော်တို့စိတ်ကူးညာကြလုံးနဲ့လို့လည်းချက်ပါလားခင
်ဗျဟုတ်ကဲ့အခုဆွေးနွေးခဲ့ဒီကတော့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ကဦးအောင်သူကြီးဖြစ်ပါတယ်အဲဒီနေ့ကျွန်တော်ရဲ့စီစဉ်ကိုနယူးဇီလန်ဝန်ကြီးချုပ်Justin Arden ပြောတဲ့စကားနဲ့ညီကုန်းချုပ်လို့ပါတယ် Justin Arden ကအခုလိုပြောပါတယ
် Democratic systems and the progress they make can be fragile they need certain things to thrive among them
Democracy စနစ်တွေနဲ့သူတို့လုပ်ခဲ့တဲ့တိုးတက်မှုတွေကဆုပ်လွယ်ပြတ်လွယ်ပါတယ်ရှင်သန်မှုအတွက်တချို့ချက်တွေလိုပါတယ်အကြီးသေးမြင့်မားတဲ့ institution တွေပြည်သူလူထုအချင်းချင်းကိုစုစည်းခက်ချစ်ပေးထားပြီးအစိုးရနဲ့ပြည်သူဆက်ဆံရေးမှာထောက်ကူပေးထားမဲ့ရှင်းလင်းတဲ့လူမှုပရိသတ်လူခွေရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်မှာမရင်းရိုင်တဲ့ဂတိကဝတ်ဆောင်ထိန်မှုဘိဗေပတ်ထုတ်ခံထားရတဲ့ပြည်သူတွေအတွက်တကယ့်အတန်နဲ့ပေါ်ပေါက်လာနေတဲ့စီးပွားရေးနဲ့လူမှုကိစ္စရဲ့ပြည်ပေါ်မှာတုံ့ပြန်ဆုံးဖြတ်နိုင်တဲ့စွမ်းရည်အစရှိတာတွေကအဲ့ဒီအချက်အချို့တွေမှာပါရှိကြပါလေသမ္မတဂျိုးဘိုင်ဒန်ကတော့ဒီမိုကရေစီဆိုတာမတော်တဆဖြစ်မလာဘူးတစ်ပြီးရင်တစ်နေရတာလို့ပြောသွားပါတယ်။တနည်းပြောလို့ရှိရင်ဒီမိုကရေစီစနစ်တစ်ခုထူထောင်လဲဆိုတာဒီမိုကရေစီပေါ်ယုံကြည်ချက်ကြီးမားတဲ့နိုင်ငံရေးသမားတွေနဲ့ပါတီတွေကအာဏာရရှိကြရုံမကနယူးဇီလန်ဝန်ကြီးချုပ်ပြောတဲ့အဲ့ဒီအချက်တွေကိုထူထောင်ခိုင်မာအားကောင်းအောင်လုပ်တာပဲဖြစ်ပါလားခင်ဗျာ။လူကုန်သိက္ခာကိုဒေသတံပိုးထားတဲ့လူဖွဲ့စည်းဖြစ်မြန်မာနိုင်ငံကိုအမြန်ဆုံးပြောင်းလဲနိုင်ကြပါစေ။ကျွန်တော်တမောသားမှာ
ဥဒမောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မှဖြစ်ပါတယ်။အခုတခါတော့ပြီးခဲ့တဲ့သတင်းပတ်တည်းပေါ်ပေါက်ခဲ့တဲ့မြန်မာပြည်ဆိုင်ရာထူးခြားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညွန့်တို့ပြောပြမှာဖြစ်ပါတယ်ဗျာ
။တုံးနိုင်ငံခီးစင်နဲ့အာရှဒေသကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာနိုင်ငံအရေးအလေးပေးပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုထပ်ပြီးတော့ဖိအားပေးနိုင်မဲ့ခြေလှမ်းတွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကလှိလာသုံးသပ်နေတယ်လို့ဝန်ကြီးဘလင်ကင်ကပုံထိုးနေ့ကပြောပါတယ
် It's important weeks and months ahead to look at what additional steps and measures we can take individually collectively
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးလူပုဂ္ဂိုလ်တိုးချင်းအနေနဲ့ရောအစုအဖွဲ့လိုက်ပါထပ်ပြီးအရေးယူနိုင်မယ့်နည်းလမ်းတွေကိုရှာဖွေမှာဖြစ်တဲ့အတွက်လာမယ့်သတင်းပတ်တွေကအလွန်အရေးကြီးတဲ့ကာလဖြစ်ပါလိမ့်မယ်
။ဆီအာနာသိမ့်ပြီးတော့ဆယ်လတာကာလအတွင်းဆန္ဒပြတဲ့တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အဖမ်းအစီးတွေပိုဆိုးလာတယ်လို့လည်းဝန်ကြီးဘလင်ကင်ကမလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုခဲ့တာပါ။ ။ကြပြင်ရွှေဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေဆက်ပြီးတော့ဖိနှိပ်နေတဲ့လောရက်ကိုလည်းဂျီနိုဆိုက်လူမျိုးရုံတပ်ဖြတ်မှုအဖြစ်သတ်မှတ်မလားဆိုတာကိုအမေရိကန်အစိုးရကအလေးထားသုံးသပ်နေတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာအစိုးရပိုင်းရေနံနဲ့တန်းခွေတူဖော်ရေးလုပ်ငန်းတွေအပေါ်အရေးယူတန်းခတ်နိုင်တဲ့အလားအလာနဲ့ပတ်သက်လို့တည်င်းထောက်တွေရဲ့မေးမြန်းချက်ကိုတော့ဝန်ကြီးဘလင်ကင်ကဖြေကြားမသွားပါဘူး။နိုင်ငံပိုင်ရေနံနဲ့တဘာဝတန်းခွေလုပ်ငန်းဟာမြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တယ်မလို့ဒီလုပ်ငန်းပိုင်းကိုအရေးယူတန်းခတ်ဖို့လူ့အခွင့်အရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါခရီးစဉ်တစ်ထောက်ဖြစ်အင်ဒိုနီးရှားကိုရောက်ခဲ့တဲ့အချိန်မှာလဲမြန်မာစစ်ကောင်စီကိုဖိအားပေးရေးမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝန်ကြီးပလင်ကင်ကအင်္ဂါနေ့ကပြောဆိုခဲ့ပါတယ်မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာအပြေရှာနိုင်ရေးပြပောင်းဆောင်ပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်အပါဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီမှု900ကိုဆက်ပြီးတော့အကောင့်ထဲဖော်သွားမယ်လို့လည်းဝန်ကြီးပလင်ကပြောဆိုသွားပါတယ်။ဒါအပြင်တရားလှည့်လို့ဖမ်းဆီးထားသူအလုံးပြန်လို့ပေးဖို့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေစီအရောက်ပို့ပေးနိုင်ဖို့နဲ့ဆန္ဒပြသူတွေအပေါ်အကြံဖက်နှိမ်နင်းနေတာကိုရပ်ပြီးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့ဝန်ကြီးပလင်ကင်ကထားလောင်းတိုက်တွန်းသွားပါတယ်။ခီစဉ်အတွင်းလိုက်ပါလာတဲ့အမေရိကန်စာနယ်ဇင်းအဖွဲ့ဝင်တို့ဦးမှာကိုဗစ်ပိုးကူးခံထားရတာကိုတွေ့ရှိခဲ့တဲ့အတွက်မလေးရှားကနေထိုင်းနိုင်ငံကိုသွားမဲ့ခီးစဉ်ကိုတော့ဖျက်ခဲ့ရပါတယ
်။2022ခုနှစ်အတွက်အာဆီယံအလှည့်ကျအုပ်ဂတာဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံဆိုင်ရာကုစရေးတစ်ကိုခန့်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပတ်ဆိုဟွန်းကိုမြန်မာအထူးကုစရေးဖြစ်ခန့်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆမ်ကဒီဇင်ဘာလ15ရက်နေ့မှာအတည်ပြုပြောဆိုခဲ့တာပါ။ဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ Mr. Park Sung-hoon ကိုအာဆီယံဆိုင်ရာမြန်မာကူစရဲဖြစ်ခန့်မဲ့ကြောင်းဖနှမ်းမြင့်မျိုးတော်မှာကျင်းပတဲ့အာဆီယံဥက္ကဋ္ဌကျန်းသစ္စာကျင်းဆိုပွဲမှာဝန်ကြီးချုပ်ဟွန်ဆန်ကအတည်ပြုပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့အခြေအနေတွေကိုဝိုင်းဝန်းဖြေရှာနိုင်ရေးအာဆီယံကဧပြီလမှာချမှတ်ခဲ့တဲ့ပုံသဘောတူညီမှု၅ရပ်ကိုအထူးကူစရဲကအကောင့်ထဲပေါ်ဆောင်ရမှာဖြစ်ပါတယ်။မြန်မာပြည်ဝန်ဝင်ဖြစ်ရှင်ပြီးဖို့ကြိုးစားနေတဲ့အာဆီယံကူစလေနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောဆိုပါရတယ်။ဒါပေမဲ့လည်းမြန်မာကူစလေဖြစ်တောင်းယူထားတဲ့ဘရူနိုင်းဒုတိယနိုင်ငံရေးဝန်ကြီးအရော်ဝင်ယူဆာဖ်အနေနဲ့မြန်မာနိုင်ငံလေးကိုတွားရောက်ခွင့်ပြုဖို့တောင်းဆိုထားပေမဲ့စစ်ကောင်စီဘက်ကဝင်ခွင့်မပြုခဲ့ပါဘူး။အာဆီယံဥက္ကဋ္ဌတောင်းယူလိုက်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကမြန်မာနိုင်ငံကိုဇန်နဝါရီလ9ရက်နေ့ရှေ့အနေမှာတွားရောက်မယ်လို့လည်းပြောပါရတယ်။ဥက္ကဋ္ဌတဦးအနေနဲ့အာဆီယံအသင်းကြီးကိုစီလုံးညီညွတ်တဲ့မိသားစုတစ်ခုလိုဖြစ်အောင်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ
်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဒီဇင်ဘာ13ရက်ကနေ19ရက်နေ့ခီးစဉ်နဲ့ရောက်ရှိနေပါတယ်။လူ့အခွင့်အရေးအထူးကိုယ်စားလှယ်တာဝန်နဲ့ရိုဟင်ဂျာဒုက္ခသည်စခန်းစီကိုပထမဆုံးအကြိမ်ဖြစ်သွားရောက်နေတဲ့ Mr. Andrews ကလူမျိုးရုံတပ်ဖြတ်မှုဆန်ဆန်အကြမ်းဖက်မှုတွေနဲ့တိုက်ခိုက်ခံခဲ့ရတဲ့ရွှင်ကြသတန်းလောက်အသက်ဆုံးထွက်ပြေးခဲ့ရတယ်ဆိုတာကဘာကမမေ့တင်မို့လို့ခီးစဉ်မတိုင်ခင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ် Tom Andrews ဟာဘင်္ဂလားဒေ့ရှ်မြို့တော်ဓာကာကိုအရင်ရောက်ရှိပြီးမှအဲ့ဒီကနေကော့ကစ်ဘဇားမှာရှိတဲ့ရွှင်ကြဒုက္ခသည်စခန်းတွေနဲ့မကြသေးခင်ကမှရွှင်ကြတွေရွှေ့ပြောင်းနေထိုင်နေကြတဲ့ဘာဆန်ညာကျွန်းစီကိုတွားရောက်ခဲ့တာပါ။ဒီခီးစဉ်မှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေ၊ကုလသမဂ္ဂအရာရှိတွေ၊အရက်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရွှင်ကြဒုက္ခသည်တွေကိုပါတွေ့ဆုံဖို့အစီအစဉ်ထားတာပါ။မြန်မာလူအခွင့်အရေးကိုစစ်တပ်ကချိုးဖောက်နေချိန်မှာနေအိမ်ကနေအသက်လူထွက်ပြေးခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ရောက်ရွှင်ကြတွေကိုကမ္ဘာအတိုင်းဝိုင်းကဝိုင်းဝန်းကူညီဆောင်ရှောက်ဖို့အလွန်အရေးကြီးပါတယ်လို့လည်းလူအခွင့်အရေးအထူးကိုယ်စားလှယ်ကအကြံပြုပြောဆိုပါတယ်။ခီးစဉ်အတွင်းတွေ့ရှိချက်တွေကတော့2022ခုနှစ်မတ်လမှာကျင်းပမယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းမဲ့အစီအစဉ်ခါစားမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။
2022ခုနှစ်အတွင်းကဘာဒဝမ်ဖမ်းဆီးခံရတဲ့သတင်းတောက်20ရာခိုင်နှုန်းအထိတိုးလာပြီးတော့စုစုပေါင်းအဖမ်းခံရတဲ့သတင်းတောက်900ဝန်းကျင်ရှိတဲ့ထက်ကမြန်မာနိုင်ငံဟာတရုတ်နိုင်ငံပြီးလို့ရှိရင်သတင်းတောက်တွေအများဆုံးအဖမ်းခံရတဲ့ဒုတိယနေရာမှာရှိနေပါတယ်။နေစီမချသတင်းတောက်များအဖွဲ့ RSF ကဒီနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်ကစားထဲမှာတော့အဖွဲ့ထူထောင်ပြီးတော့26နှစ်အတွင်းမှာဒီနေ့ဟာသတင်းတောက်တွေအဖမ်းခံရတဲ့စံချိန်တင်အမြင့်ဆုံးနှစ်တစ်ခုဖြစ်တယ်ဆိုပြီးတော့ကြေညာပါတယ်။နိုင်ငံတကာသတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ RSF ရဲ့အစီအစဉ်အရ2022ခုနှစ်အတွင်းကမ္ဘာတစ်ဝန်းအဖမ်းခံရတဲ့သတင်းတောက်ပေါင်း488ဦးရှိနေတာပါ။ဒီမိုကရေစီတောက်စုဆန္ဒပြသူတွေအပေါ်မှာတက်ဆိုင်ရာဆူရပိုင်းကနှင်းနှင်းတာတွေပိုးပြီးတော့တိုးလာတဲ့အတွက်သတင်းသမားတွေခုလိုပိုးပြီးတော့ဖမ်းဆီးခံရတာလို့လည်းအစီအစဉ်မှာထောက်ပြပါရယ်။ကိုယ်ပိုင်ဦးချုပ်ခွင့်တစိတပိုင်းရဟောင်ကောင်ကျွန်းရဲ့ဒီမိုကရေစီအရေးတောက်စုဆန္ဒပြမှုတွေကိုထိန်းချုပ်တဲ့အနေနဲ့တရုတ်ပြည်ပကြီးကပြတ်လန်းခဲ့တဲ့ဟောင်ကောင်အမျိုးသားလူညုံရေးဥပဒေချိုးဖောက်မှုစွဲချက်နဲ့တရုတ်နိုင်ငံမှာတော့သတင်းတောက်ပေါင်း128ဦးထိဖမ်းခံခဲ့ရပါရယ်။မြန်မာနိုင်ငံမှာတော့ရွေးကောက်ခံဒီမိုကရေစီဆူရလက်ထက်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းတောက်က2ဦးရှိခဲ့ရတာနေပြီးတော့ဆက်အနာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းခံရသူ53ဦးထိရှိလာတယ်လို့အစီအစဉ်မှာဖော်ပြပါရတယ်။ မြန်မာပြည်နော်တတိယနေရာမှာဗီယက်နမ်က43ဦးဘယ်လာရုစ်က32ဦးနဲ့ဆော်ဒီအာရေဗျာက32ဦးအသီးသီးရှိပါတယ်အဖမ်းခံရတဲ့အမျိုးသမီးသတင်းတောက်တွေလည်းမနှစ်ကထက်3ဆလောက်စံချိန်တင်မြင့်တက်လာပြီးတော့အယောက်60ထက်မနည်းရှိတဲ့အကြောင်းစီးကစားမှာဖော်ပြပါတယ်ဒီကဘာလုံးမှာသတင်းတောက်တွေဒီနှစ်တည်းအသက်ခံရတာကတော့46ဦးရှိပြီးတော့အရှိလေပဲပြိပခနောက်ပိုင်းအနည်းဆုံးအဆင့်ကိုကျဆင်းလာပါတယ်တစ်ဆုံးသူအများစုကလုံခြံခံခဲ့ရတာလို့လည်း RSF စီးကစားမှာပြောထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်အမြဝရီခရိုင်ထဲက KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ6ထိန်းချုပ်တဲ့ဒေသတွင်မြန်မာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံရွာသား800လောက်ထိုင်းနိုင်ငံဘက်ခိုးလုံနေတဲ့အကြောင်းကရင်ဒေသခံတရင်ရွက်က VOA ကိုပြောပါတယ်ဒီဇင်ဘာ15ရက်နေ့က၄ကီကောမြို့တဲကိုစစ်ကောင်စီတပ်တွေဝေးပြီးတော့အဲ့ဒီမှာခိုးလုံနေတဲ့ NLD လွှတ်တော်အမတ်တူအပါအဝင်တက်ကြွအလှရှာနေသူတွေကိုဖမ်းဆီးခဲ့တာပါအဲ့ဒီနောက်ပိုင်း KNU နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တံတွေကြားနေရတယ်လို့ကရင်ဒေသခံတွေကပြောပါတယ်။ကရင်ဒုက္ခသည်တွေလည်းထိုင်းနေစပ်ဘက်ကိုထွက်ပြေးနေကြတာပါ
။ပြီးခဲ့တဲ့သတင်းပတ်တည်းမှာဖြစ်ပေါ်ခဲ့တဲ့မြန်မာသတင်းတွေကိုနားဆင်ကြရပါပါခင်ဗျာ။အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပါမယ်။မန်းညညိုလင်းပြောပြထားပါတယ်ဗျာ။
American အစိုးရလုပ်ငန်းတွေလဲပတ်ဖို့ပေးတင်ပေးလိုက်တာတွေဆက်ပြေးနိုင်အောင်အစိုးရအသုံးစရိတ် Dream ပမာဏတိုးရေးကို American Outlook ကဒီသတင်းပတ်ထဲမှာပဲအတည်ပြုလိုက်ပါတယ်။ Republican နဲ့ Democrat Party တစ်ဖက်စီရှိတဲ့လွှတ်တော်အမတ်အရေးအတွက်နှီးပါအတိုင်း Democrat ဘက်ကအများစုမဲနဲ့အတည်ပြုလိုက်တာပါ။အစိုးရရယူနိုင်တဲ့ Dream ပမာဏတိုးရေးကိစ္စပါတီနှစ်ရက်အကြာလနဲ့ချီသဘောထားကွဲလွဲခဲ့ပါတယ်။အခုလွှတ်တော်နေရာစလုံးကအတည်ပြုလိုက်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးလိုက်ပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ221မဲ၊ကန့်ကွက်မဲ209မဲနဲ့အတည်ပြုခဲ့တာဖြစ်ပြီး Republican ဘက်ကအမတ်တဦးပဲ Democrat နဲ့ပေါင်းထောက်ခံခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Democrat အမတ်90ကထောက်ခံပြီး Republican အမတ်49ယောက်စလုံးကကန့်ကွက်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရအစိုးရကျွေးမြေရယူနိုင်တဲ့ပမာဏကိုဒေါ်လာ 1.5 ထရီလီယံထပ်တိုးဖို့ဆုံးဖြတ်လိုက်တာပါ။ American အစိုးရလုပ်ငန်းဆောင်တာတွေအတွက်2022ခုနှစ်ကြာကာလရွေးကောက်ပွဲတွေကျင်းပမယ့်အခြေအနေတွေနဲ့2023ခုနှစ်အထိလည်ပတ်နိုင်အောင်အသုံးစရိတ်ခွင့်ပြုလိုက်တာလို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောဆိုခဲ့ပါတယ်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုဘက်ကအရှိပိုင်းကိုဥတီချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်တော့ရုရှားဘက်ကလည်းစီရေးအရာတုံ့ပြန်မှာဖြစ်တယ်လို့ဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်ဆိုပြီးထိတ်တန့်ရုရှားတန်တမန်တဦးကဒီသတင်းပတ်အတွင်းမှာသတိပေးလိုက်ပါတယ်ရုရှားဘက်ကခမန်းကြီးတပ်ဖွဲ့ဝင်တသိန်းလောက်ချတာတဲ့ယူကရိန်းနယ်စပ်အနီးမှာရုရှားစီရေလှုပ်ရှားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတာကိုဖြေလျှော့ရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အရင်သတင်းဘက်ကဗီဒီယိုကွန်ဖရင့်နဲ့နှစ်နာရီကြာဆွေးနွေးခဲ့ကြတာပါဒီလိုဆွေးနွေးပြီးရပိုင်အတွင်းမှာပဲအခုလိုရုရှားထိတ်တန့်တန်တမန်ကပြောလာတာဖြစ်တာကြောင့်ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေအကြားထိတ်တိုက်တွေ့ဖို့အနေထားပေါ်ဆိုလာတာပါယူကရိန်းခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားကကျူးကျော်သိမ်းပိုက်တယ်လို့နောက်ရုရှားနဲ့နယ်စပ်ချင်းထိနေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသရဲ့အများစုကိုသိမ်းယူခဲ့တာပါ။တချိန်တည်းမှာပဲခရိုင်းမီးယားဒေသမှာယူကရိန်းတပ်တွေကတန်ကြပ်ကာကားတိုက်လာရင်ခုခံနိုင်မဲ့စစ်ဆင်ရေးတွေလှုပ်ဆောင်တဲ့ရုတ်တံဖိုင်ဒီသတင်းပတ်ထဲမှာထွက်လာပါတယ်။ပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ဖို့ယူကရိန်းတပ်သားတွေကတနက်တွေပြင်ဆင်နေကြောင်းပြသထားတဲ့ဒီရုတ်တံဖိုင်ကိုယူကရိန်းတပ်ပေါင်းစုစစ်ဆင်ရေးကထုတ်ပြန်ခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစစ်ဖြစ်နိုင်တဲ့အခြေအနေရှိပြီးယူကရိန်းကိုတိုက်ဖို့ရုရှားကစစ်သားတသိန်းပြင်ဆင်နေတယ်လို့ယူကရိန်းဘက်ကဆွဆွဲထားပြီးရုရှားဘက်ကတော့ခံစစ်အဖြစ်သားစစ်သားတွေချထားတာလို့တုံ့ပြန်ထားပါတယ်။2020 February လမှာကျင်းပမယ်ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတွေပြိုင်ပွဲဝင်နိုင်ငံတကာအားကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ Great Firewall လို့ခေါ်တဲ့တရုတ်နိုင်ငံရဲ့တင်းကျပ်တဲ့အင်တာနက်ဆက်သွယ်ရေးစနစ်ကိုအခုလိုရှာရှာပါပါဖွင့်ပေးပြီး online အကန့်အသတ်မဲ့သုံးရမယ့်အခြေအနေကိုတော့အားကစားသမားတွေကအထူးသတိထားကြရလိမ့်မယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။ အကစားသမားတွေနေမဲ့အိုလံပစ်ရွာနိုင်ငံခြားကသတင်းမီဒီယာသမားတွေတဲခုမဲ့ဟိုတယ်တွေအပြင်တခြားနေရာတချို့မှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုဖို့တရုတ်အစိုးရကအတည်ပြုထားတဲ့အကြောင်းနိုင်ငံကအိုလံပစ်ကော်မတီက VOA ကိုအီးမေးလ်ကတဆင့်အတည်ပြုပြောဆိုပါတယ်အမျိုးသားလုံခြုံရေးကိုထိခိုက်စေနိုင်တယ်လို့တရုတ်အစိုးရကယူဆပြီးကမ္ဘာမှာလူကြိုက်များသုံးစွဲနေတဲ့ mobile app တွေလူမှုကွန်ရက်တွေအင်တာနက် website တွေကန့်သက်တားမြစ်တဲ့နည်းပညာတွေအကောင်အောင်တရုတ်နိုင်ငံကစဲစုနဲ့ချီပြီးစူးစမ်းဆောင်ရွက်လာခဲ့တာဖြစ်ပါတယ်1989ခုနှစ်တရနေမင်းရင်ပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုအောင်းမေပွဲအဖြစ်ခွင့်ပြုချက်မရဘဲကျင်းပခဲ့တဲ့ဖျောင်းနိုင်မီးထွန်းညှိပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဂျင်မီလိုင်ကိုဒီသတင်းပတ်အစောပိုင်းမှာထောင်ဒဏ်73လချမှတ်လိုက်ပါတယ်လိုင်းနဲ့အတူတခြားတက်ကြွလှူရှားသူတွေဖြစ်တဲ့ရှင့်နေချောင်းဟန်တန်နဲ့သတင်းနောက်ဟောင်းဂွေးနဲ့ထိုတို့ကိုပြီးခဲ့တဲ့နှစ်ကအခမ်းအနားတစ်ခုမှာပါဝင်ခဲ့မှုဟာဆိုရင်ခွင့်ပြုချက်မဲ့စီဝေးမှာပါဝင်လာရေးလှုံ့ဆော်မှုနဲ့အဖြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကရှင်းချက်ချခဲ့တာပါရှင့်နေတန်ကိုထောင်ဒဏ်12လနဲ့သတင်းနောက်ဟောင်းဟိုကိုတော့ထောင်ဒဏ်6လအဖြစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်2020ပြည်နှစ်ဇွန်လ4ရက်နေ့အခမ်းအနားဖြစ်မြောက်ရေးကြိုးပမ်းမှုတက်ရောက်ခဲ့မှုဒါမှမဟုတ်လဲတခြားသူတွေတက်ရောက်အောင်နှုတ်ဆော်ကြိုးစားခဲ့တဲ့ရှစ်ဦးထဲမှာသူတို့3ဦးပါဝင်ခဲ့ကြတာဖြစ်ပါတယ်။ကျန်တဲ့တက်ကြွနှုတ်ရှားသူ5ဦးကိုလည်းထောင်ဒဏ်4လကနေ14လအထိထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ
်။တပတ်အတွင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုမှန်ညွညွလင်းပြောပြသွားတာပါ။ကျွန်တော်တို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့တဲ့ VOA မှာတေးသချင်းတောင်းကျင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးပါအောင်ဗျာ။
တရုတ်နဲ့အမေရိကန်စစ်ဖက်ဆွေးနွေးမှုနဲ့ဒီလအတွင်းကာကွယ်ရေးအသုံးစရိတ်တိုးမြင့်မှုတိုက်ဆိုင်နေတာဟာဆိုရင်ဆွေးနွေးမှုနဲ့တိုက်ခိုက်ရေးအတွက်ပြင်ဆင်မှုကိုတပြိုင်တည်းဆောင်ရွက်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တရုတ်ရေးရာမူဝါဒရဲ့အဓိကအချက်ကိုဖော်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယုံကြည်နေကြပါတယ်။အမေရိကန်အထက်လွှတ်တော်ကပြီးခဲ့တဲ့ဗုဒ္ဓနေ့မှာမဲခွက်ခဲ့တဲ့အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေ NDAA ဟာဆိုရင်ကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ980ဘီလီယံအသုံးပြုခွင့်ပေးလိုက်တာဖြစ်ပြီးတမရဘိုက်ဒင်ပန်ကြားထားတဲ့ပမာဏထက်25ဘီလီယံပိုများနေတာဖြစ်ပါတယ်။ရုရှားကနေအမေရိကန်ပြည်ထောင်စုကိုလုံခြုံရေးဆိုင်ရာကမ်းလှမ်းချက်တစ်ခုတင်ပြလိုက်တာဟာဖြစ်လာနိုင်ခြေရှိတဲ့စည်ရေးဆိုင်ရာပြစ်ပခတ်ကိုနိုင်ငံရေးအရာဖြေရှင်းမှုတစ်ခုဖြစ်လာအောင်အလှည့်အပြောင်းလုပ်ဖို့ကြိုးစားတာပဲဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒါဂရက်ရှ်ကိုကစနေနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုကူညီဖြေရှင်းနိုင်မဲ့နီလန်တွေရှာဖွေရေးအတွက်အစ္စလာမ်ပြည်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်58နိုင်ငံအမေရိကန်ရုရှားတရုတ်နဲ့ဥရောပသမ္မတတို့ရဲ့ကိုယ်စားလှယ်တွေပါကစ္စတန်နိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးချက်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ဒီဆွေးနွေးပွဲကနေအာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအလျင်မြန်ဆွယုတ်ချဆင်လာပြီးစီးပွားရေးပြိုလဲသွားနိုင်တဲ့အလားအလာကိုထိန်းချုပ်ပြောင်းလဲနိုင်ရေးနည်းလမ်းတွေရလာဖို့ဆွေးနွေးပွဲတက်ရောက်သူတွေကမျှော်လင့်ထားကြောင်းလည်းပါကစ္စတန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကိုနိုင်ငံပေါင်း89နိုင်ငံမှာတွေ့ရှိနေရပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစနေနေ့မှာပြောပါတယ်။ပြည်ပကနေ Omicron ကူးစက်လာသူတွေတင်မဟုတ်ဘဲပြည်တွင်းမှာပဲကူးစက်မှုရှိနေတဲ့နိုင်ငံတွေမှာဒီမျိုးကွဲနဲ့ပတ်သက်ပြီး COVID-19 ဖြစ်ပွားမှုဟာနှစ်ဆဖြစ်လာနေတယ်လို့လည်း WHO ကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကုခမောင်စိုးမင်းမဲ့ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zubel L. Tayeb တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကို line meter 3249 VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး BND ရဲ့အသွေအသွေကကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.